ဒီပဒံပတ်တဲ့ချင်းစာနဲ့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်ခဲ့တဲ့ Austria နဲ့ Belgium နိုင်ငံခြားရေးဝန်ကြီးနှစ်ဦးမှာ COVID-19 ကူးစက်မှုရှိကြောင်းတွေ့ရတဲ့အတွက်ဒီအစည်းအဝေးဟာဒီရောဂါကူးစက်မှုရှိစေတဲ့ပွဲသပွဲဖြစ်လာနိုင်ပါတယ်။ Austria နိုင်ငံခြားရေးဝန်ကြီး Alexander Schellenbach, Belgium နိုင်ငံခြားရေးဝန်ကြီး Sophie Wilmes နဲ့တနင်္လာနေ့လူဇင်းပတ်မှာကျင်းပတဲ့ EU နိုင်ငံခြားရေးကောင်စီဆွေးနွေးပွဲမှာမနက်စာ7:00ချိန်ဘေးကင်းအတူရှင်ထိုင်ခဲ့ကြကြောင်းနဲ့ဒီပွဲကနေဝင်ကြီးရှန်လန်တော့ဒီရောဂါကူးစက်ခံရတာဖြစ်နိုင်ကြောင်းအော်စတြေးလျနိုင်ငံသားဝင်ကြီးဌာနပြောခွင့်ရစွာပြောပါတယ်။ဝင်ကြီးမှဒီရောဂါလက္ခဏာပြတာမတွေ့ရဘဲပုံမှန်ဆစ်ဆင်းမှုလုပ်ရကနေအကူးစက်ခံရကြောင်းတွေ့ခဲ့တာလို့လည်းပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံသားဝင်ကြီးဝယ်မက်ကတော့ဒီရောဂါလက္ခဏာပြနေတယ်လို့တန်ပြန်ရှိတဲ့အတွက်ကြီးကြီးခွဲနေပြီးနောက်တနေ့မှပဲအကူးစက်ခံရကြောင်းစမ်းသပ်အတည်ပြုချက်ရခဲ့တာလို့ပြောပါတယ်။ဂျာမနီနိုင်ငံသားဝင်ကြီးဟိုက်ကိုမတ်ကတော့ဒီရောဂါကူးစက်မှုမရှိကြောင်းနဲ့အော်စတြေးလျနိုင်ငံသားဝင်ကြီးနဲ့အနီးကထိတွေ့မှုမရှိကြောင်းလည်းဂျာမနီနိုင်ငံသားဝင်ကြီးဌာနကထုတ်ပြန်ပါတယ်။ဆွေဒင်နိုင်ငံသားဝင်ကြီးကတော့ဒီဓာတ်ခွဲဆန့်သက်တဲ့အဖြစ်မရမချင်းတိကျခွဲပြီးနေထိုင်မှာဖြစ်ကြောင်းပြောပါတယ်။ပြင်သစ်နိုင်ငံသားဝင်ကြီးကတော့အခုအယ်ဂျီးရီးယားခေတ်စဉ်ကိုတွားရောက်နေတာဖြစ်ပြီးကျက်သက်ပြင်းနဲ့ဓာတ်ခွဲဆန့်သက်မှုကနေအကူးစက်မခံရကြောင်းအတည်ပြုနိုင်ခဲ့တယ်လို့ပြောပါတယ်။